ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်မင်းဖရန်စစ်ရဲ့ဒီလနောက်ပိုင်းပထမဆုံးအကြိမ်မြန်မာပြည်ခီးစင်မှာရခိုင်ပြည်နယ်ကအကြက်တဲတွေမှာအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမသုံးတော့မှုရန်ကုန်ကက်သလစ်ကိုင်းချုပ်ယဟန်မတ်ကာရီနယ်ချားစ်မောင်ဘူကတိုက်တွန်းလိုက်ပါတယ
် Of course we have asked him at least to refrain from using the word the Rohingya because this word is very much contested
ခြေတင်ပြောစရာလည်းဖြစ်စစ်တဲ့အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးဖို့တိုက်တွန်းထားတဲ့အကြောင်းကရီနေချားစ်မွန်ဘုကရိုက်တာသတင်းဌာနနဲ့မြန်မြန်ကန်တွင်ပြောဆိုလိုက်တာပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကင်းစကန်30လောက်ကိုအကြမ်းဖက်စီးနင်းတိုက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကရှင်းလင်းရာကနောက်ဆက်တွဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့ပေါ်စိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယမ်မင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံခီးစဉ်တွင်ဒီကိစ္စကိုအလေးထားပြောဆိုလိမ့်မယ်လို့မျှော်လင့်နေကြပါတယ်ရန်ကုန်ကက်သလစ်ကိုင်းချုပ်ကာရီနေချားစ်မွန်ဘုကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပါလူလူလလမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေပေါ်လူကုန်တိတ်ခါနဲ့အညီပြုမှုဆက်ဆံကြဖို့လူသားချင်းချင်းစာနာမှုနဲ့အကူအညီပေးဖို့ကိစ္စတွေကိုတော့ပိုယမ်မင်းကြီးကပြောဆိုလိုက်မယ်လို့မျှော်လင့်ထားကြောင်းပြောဆိုခဲ့တာပါပိုယမ်မင်းကြီးဖရန်စစ်ရဲ့နိုဝင်ဘာ26ကနေ30ရက်ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရနဲ့ဘာသာရေးကောင်ဆောင်တွေကိုတွေ့ဆုံမှုစီစဉ်ထားပြီးမြန်မာနိုင်ငံခီးစဉ်ပြီးမှာတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်